လွန်ခဲ့တဲ့3နှစ်ကျော်2015ခုနှစ်ရွေးကောက်ပွဲမဲဆွဲကာလမှာပြီးထားခဲ့တဲ့ခရီးအတိုင်း NLD ပါတီဟာ2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးစပြီးအကောင့်ထဲပေါ်လာပါပြီ။လွတ်တော်တွင်စတင်တဲ့အဲ့ဒီအကောင့်ထဲပေါ်မှုဟာဖွဲ့စည်းပုံပြင်ရေးပူပေါင်းကော်မတီတရက်ဖွဲ့ဖို့အဆိုတင်တဲ့နေ့မှာပဲတမတော်ဘက်ကပြင်းပြင်းထန်ထန်ကန့်ကွက်တာကြုံရပါတယ်။ဖွဲ့စည်းပုံပြင်ရေး NLD ဘက်ကလှုပ်ထုံလို့ညီရမှားနေလို့ကန့်ကွက်ရတာဖွဲ့စည်းပုံပြင်ဆင်ရေးကိုကန့်ကွက်နေတာမဟုတ်ဘူးလို့တမတော်သားလွတ်တော်ကိုယ်စားလှယ်ဘုံမှုချုပ်မမောင်ကပြောသလိုနောက်ပိုင်းမေဒီတာစစ်လက်ကြီးရင်ပွဲသွားခဲ့တဲ့တမတော်ကာကွယ်ရေးဦးစီးချုပ်ဘုရုပ်မှုကြီးမဲအောင်လှိုင်ကလည်းအဲ့လိုပဲပြောခဲ့ပါတယ်လွတ်တော်ရင်းမှာစလိုက်တဲ့ NLD ရဲ့ဖွဲ့စည်းပုံပြင်ရေးဘာအခက်အခဲတွေတွေ့လာနိုင်သလဲကျော်လွားနိုင်ဖို့နီလန်ရောရှိပါဦးမလားဆိုတာကုရပလေးလာဆွေးနွေးကြည့်မှာပ
ါတကယ်တော့လွတ်တော်ရင်းကနေ2008ဖွဲ့စည်းပုံကိုပြင်ဖို့ကြိုးစားတယ်ဆိုတာအထူးသန့်တော့မဟုတ်ပါဘူးအရင်သူကဥရှင်မန်းလွှတ်တော်အကြီးအကဲတာဝန်ယူခဲ့တဲ့ပထမအချိန်လွှတ်တော်တက်တန်းကာလာတုန်းကလည်းလုပ်ခဲ့ပူပါတယ်။အဲ့ဒီအချိန်တုန်းကပထမအဖြစ်အနေနဲ့လွှတ်တော်ရဲ့မှာဖွဲ့စည်းပုံအခြေခံဥပဒေလိမ္မာသုံးသပ်ရေးပူးပေါင်းကော်မတီတရက်အရင်ဖွဲ့စည်းပါတယ်။အဲ့ဒီကော်မတီဟာလွှတ်တော်ရဲ့ပါတီတွေနဲ့ဆွေးနွေးရုံတင်မကပြင်ပကလူပုဂ္ဂိုလ်အဖွဲ့အစည်းတွေကိုပါဖိတ်ခေါ်အကြံပေးစီပါတယ်။အဲဒီကမှနောက်တစ်ဆင့်အနေနဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်နိုင်ရေးအကောင့်ထည့်ဖော်မှုကော်မတီတရက်ဖွဲ့စည်းပြီးအဲ့ဒီကော်မတီကပြင်ဆင်တဲ့ဥပဒေကြမ်းထွက်လာတဲ့အထိဆောင်ရွက်ခဲ့တာမျိုးပါလက်ရှိ NLD ပါတီကလုပ်ကင်ဆောင်ရွက်တဲ့နေရာမှာတော့အရင်လွှတ်တော်တုန်းကလုပ်ခဲ့သလိုဖွဲ့စည်းပုံလေ့လာသုံးသပ်ရေးကော်မတီဖွဲ့တာမျိုးမလုပ်တော့ဘဲဖွဲ့စည်းပုံပြင်ဆင်ရေးပူးပေါင်းကော်မတီဖွဲ့ရေးအဆင့်ကိုတွားလိုက်တာပါလွှတ်တော်ရင်း NLD အနက်ဦးအောင်ကြည်ညွန့်တင်တဲ့အရေးကြီးအဆိုပြည်စုံကတော့2008ဖွဲ့စည်းပုံခြေကံဥပဒေပြင်ဆင်ရေးလုပ်ငန်းများကိုစောင့်ရင်စွာဆောင်ရွက်နိုင်ရေးအတွက်ဖွဲ့စည်းပုံခြေကံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီတရက်ကိုတည်လျော်သည့်ပြည်ထောင်စုလွှတ်တော်ကိုယ်စားလှယ်များနှင့်ဖွဲ့စည်းရန်ပြည်ထောင်စုလွှတ်တော်တို့တိုက်တွန်းကြောင်းဆိုပြီးဖြစ်ပါသည်။ဥက္ကဋ္ဌကြီးညွန့်ကတော့ဖွဲ့စည်းပုံတွေကအကြောင်းရှင်းရာ9မျိုးလောက်ပြင်ဆင်တယ်ဆိုပြီးလွှတ်တော်ရင်းမှာပြောပါသည်။အဲ့ဒါတွေကတော့ဒီမိုကရေစီစံနှုန်းတွေနဲ့ညီညွတ်ခြင်းမရှိတဲ့ပြဋ္ဌာန်းချက်တွေရှင်းအောင်ညီညွတ်ခြင်းမရှိကွဲလွဲဆန့်ကျင်နေတဲ့ပြဋ္ဌာန်းချက်တွေပြည်ရင်းငြိမ်းချမ်းရေးအတွက်မရှိမဖြစ်လိုအပ်တဲ့စစ်မှန်သောဒီမိုကရေစီတည်ထောင်စုထူထောင်ရေးအတွက်အဟံအတားဖြစ်နေတဲ့ပြဋ္ဌာန်းချက်တွေပါတီစုံဒီမိုကရေစီဖော်ဆောင်ရမှာအဟံအတားဖြစ်စေတဲ့ပြဋ္ဌာန်းချက်တွေအပြန်အလှန်ထိန်းချုပ်ရမယ့်ဒီမိုကရေစီမန်နိုင်ကြီး၃ရပ်ကိုတစ်ဖက်ဆောင်နေဖြစ်စေတဲ့ပြဋ္ဌာန်းချက်တွေနိုင်ငံသားတွေရဲ့တန်းတူညီမျှမှုကိုအကာအကွယ်ပေးနိုင်ခြင်းမရှိတဲ့ပြဋ္ဌာန်းချက်တွေရွေးကောက်ပွဲတွေမှာလွတ်လပ်ပြီးတရားမျှတရေးကိုထိခိုက်စေတဲ့ပြဋ္ဌာန်းချက်တွေကိုပြင်ကျင်တယ်လို့ဆိုထားပါတယ်ဦးအောင်ကြည်ညိုလွှတ်တော်ကိုတင်ပြချက်အရာဆိုရင်ဖွဲ့စည်းပုံတွေကပုံမှန်အတော်များများပြင်ဆင်လိုတဲ့သဘောလိုကောက်ချက်ချနိုင်ပါတယ
်။အားလုံးသိကြပြီဖြစ်တဲ့အတိုင်းအဆိုကိုတက်မတော်သားကိုယ်စားလှယ်ဒီဘက်ကပြင်းပြင်းထန်ထန်ကောက်ွက်ပါတယ်။မတရားကောက်ွက်ကြပြီးအဆိုကိုမဲခွဲတာမျိုးမလုပ်ဖို့လွှတ်တော်နိုင်ငံကိုတောင်းဆိုပါတယ်။ဥပဒေအရမဲခွဲတဲ့ခါမှလည်းမဲမပြေးဘဲနေခဲ့တဲ့အကြောင်းလွှတ်တော်အစည်းအဝေးအပြီးမှာဘုံမှုချုပ်မမောင်ကသတင်းတော့တွေကိုပြောပါတယ်။ဒါတွေမကအဆိုကိုဆွေးနွေးဖို့တက်မတော်သားကိုယ်စားလှယ်တွေစည်ရင်းမပေးခဲ့သလိုလွတ်တော်နိုင်ငံစီကိုလည်းကန့်ကွက်စာပေးပို့ထားတယ်လို့သိရပါတယ်။ဖွဲ့စည်းပုံပြင်ရေးပူပေါင်းကော်မတီဖွဲ့ရေးအဆိုလွတ်တော်တွင်တင်ပြီးနောက်ပိုင်းအခြေအနေတွေကိုကြည့်ရင် NLD ပါတီအကြက်တဲတရက်ထဲရောက်နေပြီလို့သုံးသပ်နိုင်ပါတယ်။ခုဆိုရင်အဆိုကိုဆွေးနွေးမဲ့အထက်တက်မတော်သားအမတ်တွေမပါဝင်တော့ပါဘူး။
အရင်ပထမအကြိမ်လွှတ်တော်ဖွဲ့စည်းပုံပြင်ဖို့သူရဥရှိမန်းဦးဆောင်နဲ့ပြည်ခိုင်ပြိုးအမတ်တွေဦးဆောင်ပြီးစ조사ခဲ့စဉ်ကအဲ့ဒီလိုပူးပေါင်းကော်မတီမျိုးမှာတက်မတော်သားအမတ်တွေလည်းပါပါတယ်လွှတ်တော်ရဲ့ပါဝင်မှုအရေးအတွက်ကိုလိုက်ပြီးကော်မတီမှာပါဝင်ခွင့်ကိုလည်းအချိုးကျလုပ်ထားတဲ့အတွက်အဲ့ဒီကော်မတီမှာပြည်ခိုင်ပြိုးအမတ်တွေကအများစုဆွဲမှုထားတာပါဒုတိယတက်မတော်သားကိုယ်စားလှယ်တွေဖြစ်ပြီးကြားဖြတ်ရွေးကောက်ပွဲနဲ့ဝင်လာတဲ့ NLD အမတ်တွေကတော့အနည်းစုဖြစ်ပါတယ်အချောပါတီငယ်တွေကတော့ပါရဲဆူယုံပါကြရတာမျိုးပါဒီအတွက်အဲ့ဒီကော်မတီရဲ့2008ဖွဲ့စည်းပုံကနေဘယ်ချက်တွေကိုပြင်မယ်ဆိုတဲ့ဆုံးဖြတ်ချက်မှာတက်မတော်သားကိုယ်စားလှယ်တွေသဘောမတူတာအများကြီးပါခဲ့ပြီးတကယ်တကယ်ဥပဒေကြမ်းကိုလွှတ်တော်ရဲ့တင်ဘယ်ခွဲဆုံးဖြတ်ရမှာတက်မတော်ဘက်ကထောက်ခံမှုမရတော့ဘာမှအယားမထင်ဖြစ်ခဲ့တာအလုံးအပြည့်ပဲဖြစ်ပါတယ်ပြည်ခဲ့တဲ့တချိန်ဖွဲ့စည်းပုံပြင်လုံးကဘယ်အချက်တွေပြင်မလဲရှာဖွေတဲ့ပူးပေါင်းကော်မတီမှာတက်မတော်သားကိုယ်စားလှယ်တွေပါခဲ့စဉ်တုန်းကတော့အောင်မြင်မှုမရခဲ့လို့တော့အခုပူးပေါင်းကော်မတီဖွဲ့ရမှာတကယ်လို့တက်မတော်သားကိုယ်စားလှယ်တွေမပါဝင်ဘူးတပိတ်ဟောက်ထားမယ်ဆိုရင်တော့ဖွဲ့စည်းပုံပြင်ရင်အစဉ်ပြေနိုင်မှာမဟုတ်ပါဘူးအကြောင်းကတော့ဖွဲ့စည်းပုံတွေက ဘယ်အချက်ကိုမဆိုတက်မတော်ဘက်ကသဘောမတူရင်လက်မခံရင်ပြင်လို့ရမှာမဟုတ်လို့ပါ
ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ရင် NLD မှာလှုပ်ရှားနေလာများများဆဆမရှိပါဘူးပရမတ်တစ်ဆင့်အချိန်ခါကာလနဲ့ကိုက်ညီတဲ့ဖွဲ့စည်းပုံတွေကဘယ်အချက်လောက်ကိုပဲပြင်မယ်ဆိုတော့လမ်းညွှန်ပြပုံတစ်ခုတိတိကျကျရှိထားဖို့လိုပါတယ်အဲ့ဒီအချက်တွေပြင်လိုက်ရင်တက်မတော်ခေါင်းဆောင်တွေဘက်ကအကျိုးစီးပွားစိတ်အများကြီးမထိခိုက်နိုင်တဲ့အခြေအနေမျိုးဖြစ်ဖို့လိုသလိုအဲ့ဒီချက်တွေကိုတမတော်ကောင်းဆောင်တွေလက်ခံလာအောင်စီယုံဆွဲဆောင်နိုင်တဲ့အခြေချင်းမျိုးရှိဖို့လည်းလိုအပ်ပါတယ်။အားလုံးဒီပါပြင်ရင်လည်းတကားအလုံးကိုဖွင့်နိုင်မဲ့ပုံမှန်၄၆ပြင်ရင်လည်းဆိုနေလို့ကတော့အောင်မြင်မှုမရနိုင်ပါဘူး။ဒီလိုညင်သာတဲ့ဤနဲ့တမတော်ကောင်းဆောင်တွေဘက်ကိုဘလို့မှချင်းကပ်လို့မရဘူး၊ဆွနေမခံဘူး၊တကားကိုအသေးပိတ်ထားတယ်ဆိုရင်တော့ပြည်သူလူထုအားကိုယူရင်းရတဲ့ဤနဲ့အသိပေးတာမျိုးဖိအားပေးတာမျိုးလုပ်ဖို့လိုအပ်ကောင်းလိုအပ်ပါလိမ့်မယ်။တထောက်ရှိဖွဲ့စည်းပုံပြင်ဆင်ရေးအကောင့်တွေပေါ်တယ်ဆိုတာတကယ်အောင်မြင်အောင်ရည်မှန်းချက်ရှိရှိစနစ်တကျအကောင့်တွေပေါ်တာမျိုးပဲဖြစ်စင်ပါတယ်ပြည်သူတွေကိုဂတိပေးထားလို့လုံပြရတာပါဆိုတာမျိုးကတော့မဖြစ်စင်ပါကြောင်းတင်ပြလိုက်ရပါတယ်